ကိုယ်ရင်လည်းကိုယ်ရယ်ဆိုင်လည်းဆန်းလည်းဆိုင်လည်းဆားလို့မှားရမယ်ဆိုပါကောယုတ်တရားနာတရားဆိုတဲ့တဘာဝဓမ္မအမိလည်းမပါဘူးမိစ္ဆာဒုက္ခအနတ္တဆိုတာလည်းမပါဘူးတော့ဆန်းတာပဲလို့ဝေဖန်ပြီးတော့မယုံကြည်ပဲရှိနေခဲ့ပါတယ်ဆိုပေမဲ့နောက်ထပ်လဲစဉ်းစားဆင်ခြင်မိကြပါတယ်ညာသာထုတ်ပုံကတော့သူ့ဟာဆန်းတော့ဆန်းတာပဲဒါပေမဲ့ဒီမင်းဝန်စီလုံးဆရာတော်ဘုရားကြီးဟာစာရပေရပဲသူကိုယ်တိုင်ကြာကြာနာနာအထုတ်ပြီးမှခေါ်လာဆိုတော့ဟုတ်ကျင်လည်းဟုတ်ပေလိမ့်မယ်အဲဒီတော့သန့်ကြည့်ပြီးသုံးချက်မှကြော်လိမ့်မယ်လို့အကြံရလာခဲ့ပါတယ်ဒါနဲ့ဘုန်းကြီးကအစံတော်နဲ့အဲဒီမင်းဝန်စီလုံးဆရာတော်ဘုရားကြီးဓမ္မကရောက်ပြီးအထုတ်ခဲ့ပါတယ်အဲဒီလိုအထုတ်ကြည့်တဲ့အခါမှာလဲအရင်ရည်နေစေကြောတလားလောက်အတွင်းမှာတော့ဘုန်းကြီးအတရားကြောင်းသဘောပေါက်သေးပါဘူး။ဘယ်သဘောပေါက်မှလဲကောင်းကောင်းမှအားထုတ်သေးပဲဟာကို။အခုဘုန်းကြီးထာမလာပြီးအားထုတ်ကြတဲ့တရားဓမ္မတွေဟာတချို့ကဘာမှဘုဟုတ္တမရှိကြကြပါဘူး။ဒါပေမဲ့သူတို့မှအားထုတ်လို့၄၅၆ရက်လောက်ဆိုရင်တမာရိညာနေအတော်တက်ကုန်ပြီ။ယုံနာသဘောတွေအဖြစ်ပြအနိစ္စဒုက္ခအနတ္တသဘောတွေကိုသူတို့တော်တော်သိကုန်ပြီ။ဘုန်းကြီးမှာပြင်အဲဒီအထုတ်ခါစတုန်းကဒီလို၄၅၆ရေမပြောနဲ့တော့ဇလာလောက်ကြာတာတောင်ဘာမှညာငါမတည့်သေးဘူး။ပုံညာတာပဲရှိသေး။ဘာကြောင့်လို့ဆိုရင်ကောင်းကောင်းမယုံလို့ကောင်းကောင်းအာမထုတ်လို့ပါပဲ။မယုံတာကယုံမှားမှုဝိသိကိစ္စညီဝရဏပဲ။သူကဝိပဿနာဉာဏ်ပညာဖြစ်နိုင်အောင်မဲ့ဘုဂုံမရောက်နိုင်အောင်ဒါမြစ်တတ်ပါလေ။အဲ့ဒါကိုပဲချနိုင်ဖို့ရာအလွန်ရေးကြီးပါလေ။ဘုန်းကြီးမာတော့အဲ့ဒီတုန်းကယုံမှမှုကိုကောင်းထင်နေလို့ရှောက်ပြီးတွေးတော့နေခဲ့ပါလေ။သွားတယ်၊ကြွေးရယ်၊ဆန်းတယ်။ဒီလိုမှတ်နေရတာတွေဟာပညာတွေပဲ။အထေရရပညာတွေကိုရှုနေတာပဲ။ပရမကိုမရောက်သေးပါဘူး။ဒါတွေကိုမှတ်ဖို့ဆရာတော်ကြီးကပေးထားတာဟာအခြေခံအနေနဲ့ပြေးထလာဖြစ်မှာပဲ။နောက်ကြတော့မှရုပ်တွေ၊နာမ်တွေအသေးစိတ်ခွဲပြောင်းမှနဲ့တွေ့စသည်ဖြင့်ညော်တွေးစဉ်းစားနေခဲ့ပါလေ။ဘောင်းကုန်းလည်းအမှထုတ်ခဲ့ပါဘူး။ဒါကြောင့်ရင်းနေစကြသလားလောက်ကြာပေမဲ့လို့ဘာမှသူချေချမ်းဖြစ်ခဲ့ပါဘူး။နောက်ကြမှအာထုတ်ရင်အာထုတ်ရင်နဲ့အလိုလိုသဘောပေါက်လာပါလေ။သွားတယ်၊ကြွေးတယ်၊ဆန့်တယ်စသည်ဖြင့်ဘုံမူရစိတ်မူရတွေကိုဖြစ်တိုင်းဖြစ်တိုင်းလိုက်မှနေတာဟာအစအခြေခံနေမဟုတ်ဘူးအစလည်းဟုတ်တယ်အလေလည်းဟုတ်တယ်အဆုံးတိလည်းဟုတ်တယ်ပြည့်စရာတွေအားလုံးကုန်နေပြီဘာမှမကြံတော့ဘူးဒါကြောင့်မြတ်စွာဘုရားကဒီတိဋ္ဌာန်ကိုဧကာယနာမေကတစုရီသောလမ်းအကြောင်းကြီးသောလမ်းလို့ဟောထားပြီးတာပဲလို့သဘောပေါက်လာပါလေအဘိဓါသံဃာတော်သွားတယ်ကြွားတယ်နှမ်းတယ်ချတယ်ကျွေးရဆန့်တယ်စသည်ဖြင့်ဒီလိုအကျမ်းစာအတိုင်းသာရှုမှတ်နေရပါတယ်။နောက်တမာရိညာညွန့်လာတော့သွား၆ပါးကပေါ်တိုင်းပေါ်တိုင်းသောညွန့်နာနေကိုအကုန်လုံးပြီလာပါတယ်။စိတ်ကလေးတွေညာတစ်ခုပြီးတစ်ခုဂုံဂုံကြောက်ကြောက်သွားလိုက်တာမရင်းဘူးလေတစ်စီးတစ်စီးကြကြသွားသလိုပဲဒီနေ့ဆက်ကြပြီးရပါတယ်။အာယုံတစ်ခုကပေါ်လာလိုက်။အဲဒါကိုပြီးတဲ့စိတ်ကလေးကပေါ်လာလိုက်။အဲဒါကိုရှုမှတ်ပြီးပြီးတဲ့စိတ်ကလေးကပေါ်လာလိုက်နဲ့ရှင်းစင်နောက်ဆင့်ပေါ်ပေါ်ပြီးကြောက်ကြောက်သွားတာလေးတွေကိုအဆင့်ဆင့်တွေ့ပြီးနေရတယ်။ရှင်းကအာယုံပြောက်သွား။နောက်ကအပြီးကလေးပြောက်သွား။နောက်ကအဲရှိကအာရုံပြောက်သွားနောက်ကအပီကလေးပြောက်သွားနဲ့ပြောက်ပြောက်သွားတာလေးတွေကိုတချို့ကနှစ်ဆင့်နှစ်ဆင့်တွေ့နေရတယ်တချို့ကတော့ဘုံလေးဆင့်တောင်တွေ့ရပါသေးတယ်အဲဒီလိုကြီးအဆင့်ဆင့်ပြောက်သွားတာကိုမပြတ်တွေ့နေရတယ်ဒီတော့ညောတယ်လို့လည်းဆိုလမ်းပြမရှိတော့ဘူးချမ်းသာတယ်ကောင်းတယ်လို့ဆိုလမ်းပြမရှိတော့ဘူးအတ္တရောငါကောင်လို့လဲဆွလမ်းကြံမရှိတော့ဘူး။ဒါမြတ်စွာဘုရားဟောတော်မူတဲ့တိဋ္ဌာန်လမ်းပဲ။တကယ်ကိုကောင်းတဲ့လမ်းပါပဲ။အဲ့ဒါကိုတချို့လူတွေကကိုယ်တိုင်နဲ့ကြာကြာနာနာအားထုတ်မကြည့်ပဲနဲ့ တောင်ပြောင်းပြောင်းပြောနေပြောကြတယ်အဲ့ဒါကတော့ခက်တာပါပဲဒီပုဂ္ဂိုလ်ပြောသလိုလိုဒီပုဂ္ဂိုလ်ပြောသလိုလိုနဲ့သူဟာဒေဇယသီးကြည့်လိုက်တော့မြတ်စွာဘုရားကိုဆွဆွရရောက်နေပါတယ်တတိထံတုတ်တရားတော်ကိုပုခါရရောက်နေပါတယ်ဘုန်းကြီးတို့ကရန်ကုန်မြောက်မူ1300ပြည့်နှစ်လောက်ကတည်းကစားပြီးဒီတတိထံနိလန်ကိုဟောကြားညွှန်ပြနေပါတယ်ရန်ကုန်သာသနာ့ဤသာရောက်တော့လဲဒီတိုင်းနဲ့ဆက်လက်ပြီးတော့ဟောကြားညွှန်ပြနေပါတယ်ဘယ်သူကဘယ်လိုပြောပြောဘုန်းကြီးတို့ကတော့လက်တွေ့ဖြစ်နေတော့မတုံ့လောက်ပါဘူးသူများပြောတာတွေကလည်းမဆိုင်ပါဘူးစမ်းပြီလို့ပြောရအောင်မယ်ဘုန်းကြီးတို့ရန်ကုန်ရောက်စလောက်ကတည်းကလူတယောက်ကတရင်သာဆောင်ကနေပြီးဘုန်းကြီးတို့ကမထမ်းကိုအပြစ်တင်ပြီးတော့ရင်းနေတယ်ဘယ်လိုသဘောနဲ့ရင်းနေတယ်လို့မသိပါဘူးဘုန်းကြီးတို့ကမထမ်းကိုတိုက်ဖြည့်ရေးလုပ်နေဒါနဲ့ဒူပါရဲ့ဒါပေမဲ့ဘုန်းကြီးတို့ကရန်လေဖြည့်ချင်းချင်းခြေပါချင်းဆိုတာကိုဒါကမှမလုပ်ခဲ့ပါဘူးကိုလန်းသာကိုသွားနေခဲ့ပါတယ်အဲဒီသတင်းစာကဆောင်းသားကိုကြိုက်တဲ့လူတွေအဲဒီဆောင်းသားရှင်ထာမတတိခါပြီးကြည့်ကြလိမ့်မယ်ဘုန်းကြီးတို့ဟောတာကြိုက်တဲ့လူတွေဘုန်းကြီးတို့ထာမလာကြမှာပဲလို့ဒီလိုရောနေတော်မူဒီကာရနဲ့နှလုံးသွင်းပြီးရိုးရိုးပဲဟောပြလာခဲ့ပါတယ်နောက်တဲမကြခင်ပဲအဲဒီသတင်းစာဟာမထွက်လာတော့ဘူးဘာကြောင့်မထုံနိုင်လဲဆိုတာကိုတော့မသိရပါဘူး။ဒါပေမဲ့တရားထုံတဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဘေးရန်တွေတခုကျင်းသွားတယ်လို့ပဲယူဆမိပါတယ်။ဒါပေမဲ့အဲဒီသံဃာကြီးတဲ့လူကတော့မချော်ဘူး။ဘုန်းကြီးတော်ကတန်းကိုပုတ်ဖပြီးတော့ဇမထန်းတရားသာဥတည်ရေးထုံနေကြတယ်။အခုတည်းကသူကတော့ရေးနေတုန်းပါပဲ။ဒါပေမဲ့လို့ဘုန်းကြီးတော်ကတော့သူ့ကိုမြင့်ယူပဲထားပါတယ်သူစာဟုတ်ကြိုက်တဲ့သူရှိရင်သူ့စီပွားပေါ့သာသနာတော်ကမြတ်စွာဘုရားသာသနာတော်ပဲဘယ်သူပြုတို့တဲ့ကြီးပွားရင်ဝန်တာဖို့ကြီးပါပဲအခုနေခါမှာဘုန်းနိုင်ငံဒီနိုင်ငံဒီကဘာလုံးကယုံကြည်နေလောက်အောင်အဘိင္းတကူတွေပါပြပြီးဟောပြောနိုင်တဲ့ပုဂ္ဂိုလ်သူတဝူးတယောက်လောက်ပေါ်လာရင်သာပြီးတော့ဝန်တာဖို့ပါပဲအလုံးကဝိုင်းပြီးထောက်ခံအားပေးကြဖို့ပါပဲ။ဒါပေမဲ့လို့ကိုယ်ရင်ကဘာမှအားထုတ်ကြမှုမရှိပါပဲနဲ့ကြာကြာနာနာအားထုတ်ပြီးဟောပြောနေရမှာဝင်ပြီးဆရာလုပ်တာကတော့တော်တော်ကိုနေရမကြတာပါပဲ။ဘုန်းကြီးတော်ကတော့သာသနာ့ရေးဒါကိုရောက်လာလို့ရှိရင်ဘုန်းကြီးတော်သွားနေကြလမ်းအတိုင်းတွား၆ပါးကရှင်ရှားပေါ်လာတဲ့မြတ်ကိုစုမှခိုင်းတော်တာပါပဲ။အဲဒီတော့တော်အားကြောင့်ပါကပေါ်လာတဲ့ညတွေကိုအကုန်လုံးစင်္ကအောင်လာရည်ဒီမရှိနိုင်နေခင်တော့ကိုမူရာကျန်းသားတွေကစသည်ကျွမခိုင်းပါတယ်အထူးအချင်းတော့ဝါမိတ်ကလှုပ်ရှားနေတဲ့ဝါရောယုကစပြီးကျွမခိုင်းပါတယ်ဝါမိတ်ကဖောင်းတယ်လာတာပင်ကြသွားတာကိုဖောင်းနေပင်နေလို့စိတ်ကြည့်လေးနဲ့ကျွမဖို့ညွှန်ကြပါတယ်ဘာကြောင့်ဒီလိုရှိပါတယ်ဆိုတာကိုတော့နောက်ပိုင်းကြမှာကျန်းကန်နဲ့ရှင်းပြမယ်ဒီလိုမှတာကလည်းဖောင်းနာနဲ့စိန်နာဒါလေးမကူတဲ့လည်းမဟုတ်ပါဘူးຢာထဲမှာဖြစ်ပေါ်လာတဲ့သိကုကြစီမှုတွေကိုလည်းဒီတိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ပြီးတော့ဝေဒနာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ပြီးတော့တခြားကိုယ်မူရာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ဒီတိုင်းရိုးသေးရှုမှတ်သွားတဲ့ပုံစံတွေမှာတော်တော်ကြတော့ညတိုင်းကြတိုင်းနာတိုင်းစသည်တိုင်းဒုတိတိုင်းကိုယ်တိုင်းစာတိုင်းလှုပ်ရှားတိုင်းသီကုသနာကြသည်တိုင်းဓာတ်ချုပ်ပါပေါ်လာတဲ့ယုံနာတွေကိုအကုန်လုံးရှုနိုင်ပြီးအကုန်လုံးသိလာကြပါတယ်ဒီတော့မတာရဲ့ခေနအမှတ်ရမှုသတိအဆောင်ရှောက်ရှိတော်စေတသာစိတ်နှင့်တမနာတော်ပြည့်စုံတယ်ဆိုတဲ့ဣရိယဝါဒတရားတော်နဲ့အံကြိုက်ကြည့်သွားပါတယ်တချို့ကဒီလိုလဲကြံကြံပေးကြသေးတယ်။ဉာဏ်ထုံးမဲ့ပုဂ္ဂိုလ်တွေကိုရုပ်တော်ဘောနာမ်တော်တွေမိစ္ဆာဒုက္ခအနတ္တဘောတွေအသေးစိတ်အကျယ်တင်နာပေးထားရင်ပူပြီးသင်တယ်မြင်လို့မယ်လို့ကြံကြံပေးကြတယ်။ အဲ့ဒါကသူတို့ထင်မြပါပဲသင်္ဍန်ပေးထားလို့ထင်မြင်တာတွေကပညာသီးပဲကိုယ်တိုင်တို့ရည်သီးတဲ့ပညာသီးမဟုတ်ဘူးစိတ်နဲ့ညှုပ်ပြီးယူတော့မဟုတ်တာတွေကိုလည်းအုတ်ထင်လာတယ်ဒါကြောင့်အဲ့ဒီလိုစိတ်ညှုပ်ပြီးယူတာတွေဟာမကောင်းပါဘူးဘုရားသာသနာကိုမယုံကြည်တဲ့လူတွေကကမ္မထာဘာဝနာအလုပ်ကိုအထင်မြင်သိနေကြတာလည်းရှိပါတယ်။အဲဒီဘုရားဘာဝနာမယုံကြည်တဲ့ပုဂ္ဂိုလ်တွေကဘယ်လိုပြောနေကြသလဲဆိုတော့ဘုရားဘာသာဝင်တွေဟာမိစ္ဆာဒုက္ခအနာတ္တလို့ထင်မှာပေါ့။စောစောတည်းကသူတို့ဆရာကသင်ကြားထားတဲ့အတိုင်းစိတ်နဲ့ညှုပ်ပြီးတော့ယူနေကြတာပဲ။စိတ်ညှုပ်ရင်စိတ်ညှုပ်တဲ့အတိုင်းထင်မှာပေါ့လို့သူတို့ကပြောရကြပါတယ်။အဲဒီလိုပြောကြတာဟာဘုန်းကြီးတို့တပည့်ယောဂီတွေနဲ့တော့မဆိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကယုံနာအကြောင်းအနိစ္စဒုက္ခအနတ္တအကြောင်းကိုသာမန်များလောက်သာဟောပြထားပါတယ်။ယုံလို့နှလုံးသွင်းရမယ်၊နာလို့နှလုံးသွင်းရမယ်၊မောမောရောရောလို့နှလုံးသွင်းရမယ်၊အနိစ္စလို့နှလုံးသွင်းရမယ်၊ဒုက္ခအနတ္တလို့နှလုံးသွင်းရမယ်၊ဖြစ်တယ်ပြည့်တယ်လို့နှလုံးသွင်းရမယ်စသည်ဖြင့်။ဓမ္မစိတ်ညုပ်ပြီးရှုဖို့ညွှန်ကြားမထားပါဘူး။ဉာဏ်ကြပေါ်လာတဲ့ညကိုသူပေါ်လာတဲ့အတိုင်းပဲရှုဖို့သာညွှန်ကြထားပါတယ်။အဲဒီလိုပေါ်လာတဲ့ညကိုရှုုံညရိုးရိုးကလေးရှုမှနေုံနဲ့ယုတ်ကတည်းကနန်းကတည်းကကြွရပြီးပြီလာပုံကိုအားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကသူ့လိုလိုပဲပြောလာကြပါတယ်။ပေါ်လာတဲ့ညအာယုန်တွေရောမှတ်ပြီးတဲ့စိတ်တွေရောမှရင်မှရင်ပြော့ပြော့သွားပုံကိုလည်းတွေ့ပြီးနေကြကြောင်းသူ့လိုလိုပဲပြောလာကြပါတယ်။အဲဒီလိုကိုယ်တိုင်တို့ကြည့်ပြီးမှညာစစ်ဖြစ်တာဒါတော့ဘုန်းကြီးတို့ကဝေဒနာရာနဲ့ညီးပြီးရောဒီလိုသိတာကရုပ်ကိုပိုင်းခြားသိတာဒီလိုသိတာကနာမ်ကိုပိုင်းခြားသိတာဒီလိုသိတာကအဖြစ်အပျက်ကိုသိတာဒီလိုသိတာကအိဋ္ဌာကိုသိတာစသည်ဖြင့်အမိတပြီးဟောပြပေးပါတယ်ဒါကြောင့်ဘုန်းကြီးတို့တပည့်ယောဂီရမတော်စိတ်ညွတ်ယူလို့ထင်တာမဟုတ်ပါဘူးတကယ်ဟုတ်မှန်တဲ့အတိုင်းကိုယ်တိုင်တွေ့ပြီးသိကြတာသာဖြစ်ပါတယ်သိကြတာမှယောရိုရိတ်တိဝရဝါရမဟုတ်ပါဘူးလက်နဲ့ကန်ကြည့်ပြီးသိရတယ်ထင်ထင်ရှားရှားကြီးကိုသိကြပါတယ်ကျူစရာအယုံလေးပေါ်လာပြီးကြောက်သွားတာကိုလည်းသိတယ်အဲ့ဒီသိတဲ့စိတ်ကလေးကြောက်သွားတာကိုလည်းသိတယ်နောက်အယုံတစ်ခုပေါ်ပြီးကြောက်သွားတာကိုလည်းသိတယ်အဲ့ဒီအသည့်လေးကြောက်သွားတာကိုလည်းသိတယ်ဒီနည်းဖြင့်အယုံရောအသည့်ရောရှင်းစင်အောင်စင်အတွဲလိုက်အတွဲလိုက်ကြောက်ကြောက်သွားတာကိုကြည့်တွေ့နေရတယ်။ကိုယ်ကောင်လက်ချေပုံသဏ္ဍာန်အထေရရဆိုရင်ဘာမှမတွေ့ရတော့ဘူး။ဒီနဲ့ကြောက်ကြောက်သွားတာကိုကြည့်တွေ့နေရတယ်။ဒါကြောင့်ယောဂီကဘာမှမတွေ့ရတော့ဘူး။ကိုယ်ကြောက်သွားတာကိုကြည့်တွေ့နေရတယ်လို့ပြောပါတယ်။ဒီတော့မှဘုန်းကြီးတို့ကအဲ့ဒါကိုဒေသနာတော်ရသင်္ကညာခေါ်တယ်လို့ပြောရတယ်ဘုန်းကြီးတော်ကဒီလိုသိရမယ်ဒီလိုညာမယ်လို့စောစောကလမ်းကြောင်းပြီးညွှန်ကြမထားပါဘူးသူ့လိုလိုယူယူလေးရှုမှတ်နေုံနဲ့ဒီလိုအသိတွေကအလိုလိုဖြစ်ပေါ်လာပါတယ်ဒီလိုအသိညာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာအခုဒီရနာပရိသတ်ထဲမှာလည်းတော်တော်များများပါပါတယ်ဒါတတိကောင်းလို့ညာကောင်းလာပုံပါပဲသင်္ဃာရုပ်ကညာကြတော့ဒါတဲ့အများကြီးကောင်းပါသေးတယ်အဲ့ဒါကောင်းမှုကိုတော့ဂုံ6ထွေကျေရောက်မှရှင်းလင်းပြရမယ်ဒီလိုပုရုဇဉ်ချင်းနဲ့ဥပဒနာရှုစဉ်ကလေးကအမှတ်ရတဲ့တတိကကောင်းလာခဲ့တဲ့အတွက်သောတာပန်ဖြစ်တော့ပိုပြီးကောင်းလာပါတယ်သောတာပန်ကဥပဒနာရှုပြီးလိလပြန်တဲ့အတွက်ငရာခံကြတော့ပိုပြီးကောင်းလာကြပါတယ်သို့တူအနာခံကြတော့ပိုပြီးကောင်းလာကြပါတယ်ဉာဏ်နာကြတော့ဒီတတိယအပြည့်အစုံကောင်းသွားပါတယ်။ဘယ်ဟာကိုမှအမှတ်တမဲ့မေ့သွားတာရဲ့လို့မရှိတော့ဘူး။အကုန်လုံးတတိထင်ပြီးအမှတ်ရနေပါတယ်။ဒါကြောင့်ဤသာဤသာသနာတော်၌ဒိက္ခုယဟန်ဤဒိက္ခုသံဃာလေးကိုရှုမြင်၍ဝိပဿနာရှုနေသောပုဂ္ဂိုလ်သည်ဒိက္ခုရှုမှတ်၍ကိလေသာကိုဖြစ်စီရသောပုဂ္ဂိုလ်သည်တတရခေနာအမှရမှုသတိအဆောင်ချောက်ရှိသောဒေတာသာစိတ်နှင့်သမာနာကတော့ပြည့်စုံသည်ဟောတိဖြစ်၏လို့ ဒီရိယဘာသာတရားတော်ကပြဆိုထားတာတဲ့အိမ်မှာအဆောင်အယောက်တော်ဝန်ရှိနေတယ်လို့ပဲဒီတဲ့ဒီတဲ့မှာလဲသတိဆောင်လျှောက်ကလေးအမြဲတမ်းပါရှိနေပါတယ်ဒါကအရေးကြီးပါတယ်ယူရကိုစစ်စစ်ကြည့်ကြပါတဏှာဤတွင်မှာစိတ်ပေါင်းဘလောက်များသတိဆောင်လျှောက်ပါတယ်လေဒီနေ့လုံးမှာအမတ်တတိဘလောက်ပါတယ်လေလို့စစ်စစ်ကြည့်ကြပါအဆောင်လျှောက်ဗလာနာတိဖြစ်နေရင်လဲအဆောင်လေးထားပြီးကြပေါ့အစံတတိကနည်းနေရင်လဲညာညာထားပေးကြပေါ့ဒီစောင်းလျှောက်တတိမရှိဘဲနဲ့တော့အရိယာမဖြစ်နိုင်ဘူးသောတာပန်လည်းမဖြစ်နိုင်ဘူးသရဂါနာကလည်းမဖြစ်နိုင်ဘူးညာနာဖြစ်ဖို့ဆိုတာတော့ဝိပါတိတယ်ဒါကြောင့်သံဘုဟုကจิตတိုင်းမရှိသတိပြုစောင့်မှုအစင်ထားလို့ဆိုထားတယ်ကဲဒါကိုဆိုကြရမယ်จิตတိုင်းမရှိသတိပြုသောမှုအစဉ်ထားဆိုဒီသောမှုမှာจิตတိုင်းဆိုတာကမြင်မှုကြားမှုစသည်จิตใจจิตใจလို့ဆိုလိုပါတယ်ဒါကြောင့်ဉာဏ်တိုင်းကြားတိုင်းနာတိုင်းစသည်တိုင်းတွေးထီတိုင်းသွားတိုင်းလာတိုင်းကြွေးတိုင်းဆန်တိုင်းလှုပ်ရှားတိုင်းပြုမြင်တိုင်းကြံတိုင်းကြွေးတိုင်းစိတ်ကူးစင်းကားတိုင်းညောင်းတိုင်းကြူတိုင်းနာကျင်တိုင်းစိတ်ပြတ်တိုင်းဝမ်းသာတိုင်းအကုန်လုံးမှတ်နေဖို့ပါပဲဒီလိုမှတ်ရနေရင်သတိဆောင်လျှောက်ကလေးနဲ့ပြည့်စုံနေတယ်လို့ဆိုရပါတယ်။အဲဒီလိုဒီတိုင်းဒီတိုင်းမရှိမှလို့မှတ်တတိကကောင်းသလောက်စိတ်တည်ကြည်မှုတမာရီကလည်းကောင်းလာပါပဲ။အဲဒီသတိတမာရီတွေကောင်းသလောက်အပညာတွေကလည်းကောင်းလာပါပဲ။ဒါတရားထုတ်တဲ့သူတွေကိုယ်တိုင်တွေ့ရတဲ့သဘောတရားတွေပါပဲ။နောက်ဆုံးကြတော့ပြည့်စရာဆိုရင်ဘာမှမကြံတော့ဘူး။စေတန်းစေတန်းအကုန်လုံးပြီးသွားပါလိမ့်မယ်အဲ့ဒါအဆောင်လျှောက်တစ်ပါးနဲ့ပြည့်စုံတယ်ဆိုတော့အရိယာဝါဒတစ်ခုအရိယာတို့ရဲ့စံနေရင်တစ်ခုပါပဲအဲ့ဒီအရိယာနေအိမ်နဲ့လုံလုံခြုံခြုံတင်းတင်းတဲတဲနေနိုင်အောင်ကျူးစားကြရမယ်ဒုရဂရမတွေတပန်းများလုံးကအိမ်မဲ့ရာမဲ့နဲ့နေလာလို့အပယ်စင်းရည်နဲ့တွေ့လာတာလည်းများလာပြီသံဃာဆင်းရဲတွေနဲ့တွေ့လာတာလည်းများလာပြီ။ညဇာပြသာသနာနဲ့တွေ့ကြုံနေတဲ့အခုဘဝမှာတော့ဘေးရန်ကင်းတဲ့အရိယာနေအိမ်ကြီးနဲ့နေနိုင်အောင်ကြိုးစားပြီးဒီရိယာဝါဒနေအိမ်ကိုဆောက်ကြရမယ်။ဒီနေရာမှာမင်းကြားရှိပါရဲ့။ဒီလိုတော့ကအရိယာမှာမဟုတ်သေးပဲနဲ့အရိယာနေအိမ်မှာနေခွင့်ရပါမလားလို့မင်းကြားရှိပါရဲ့။ဒါကတော့ဥပမာနဲ့ပြောရင်ရှင်းတော့ပါလိမ့်မယ်။အခုလောကမှာကိုယ်မဟုတ်တဲ့အင်ကြီးအင်ကောင်းတွေဟိုတယ်ကြီးတွေဆိုတာရှိကြပါတယ်အဲ့ဒါတွေဟာကိုယ်မဟုတ်ပေမဲ့ထိုက်တန်တဲ့အခါပေးရင်ရက်ပိုင်းလပိုင်းနဲ့အဖြစ်ဖြစ်နှစ်ပိုင်းနဲ့အဖြစ်ဖြစ်နေခွင့်ရပါတယ်အရိယဝါဒဆိုတဲ့အရိယတို့နေရင်ကလည်းထိုက်တန်တဲ့အခါပေးနိုင်ရင်နေခွင့်ရပါတယ်ဘယ်လိုအခါတွေပေးရမှာလဲဆိုရင်ယုံကြည်မှုတရားဆိုတဲ့အခါပေးရမယ်လိုလားမှုသာနာဆိုတဲ့အခါလည်းပြရမယ်။အာထုံမှုဝိရိယဆိုတဲ့အခါလည်းပြရမယ်။ဒီထဲမှာယုံကြည်မှုတရားတရားဆိုတာအလွန်ပဲအရေးကြီးပါတယ်။ဘယ်လုံးမဆိုအကျိုးရှိမယ်လို့ယုံကြည်မှပဲလုပ်နိုင်ပါတယ်။မယုံကြည်ရင်တော့မလုပ်နိုင်ပါဘူး။ဒီတိုင်းမှရှုသတိပြုဆိုတဲ့ဒီရိယာဝါဒလောက်ကလည်းရှုမှရင်ဝိပဿနာကုသိုလ်ဖြစ်တယ်အကျိုးရှိရဲဆိုတာကိုယုံကြည်မှပဲအားထုတ်နိုင်ပါတယ်။ယုံကြည်ုံနဲ့လည်းမပြီးသေးပါဘူး။ဝိပဿနာမဲ့ဖို့နိဗ္ဗာန်ဆိုတဲ့တရားတွေကိုလူကြီးရဲ့စိတ်ဆန္ဒကလည်းထွတ်ထွတ်တန်တန်ရှိဖို့လိုပါသေးတယ်။ပြီးတော့မဆုံးမနစ်မပြင်းမကြီးအားထုတ်နိုင်တဲ့လုံလဝိရိယကလည်းထွတ်ထွတ်တန်တန်ရှိဖို့လိုပါသေးတယ်။သရာဆန္ဒဝိရိယဆိုတဲ့အခါတွေပြီးနိုင်ရင်တော့အရိယာဝါဒနေကြီးမှနေခွင့်ရပါတယ်။ယုံလဲယုံတယ်လိုလဲလိုတယ်ရင်းလည်းမပြင်းဘူးဆိုရင် အကျင့်ခွင့်ရတိုင်းရှိမှနေုံပါပဲသွားတယ်သွားတယ်ကြွေးတယ်ဆန့်တယ်မြင်တယ်ကြားတယ်စသည်ဖြင့်တစ်ချက်မှရင်အရိယဘာသာနေရင်ကိုတစ်ခါရောက်သွားတာပါပဲဆယ်ချက်မှရင်ဆယ်ခါရောက်တယ်အကျက်တရားမှရင်ခါတရားရောက်တယ်ဓမ္မနိခာမှနေရင်အရိယဘာသာနေရင်မှဓမ္မနိနေရတယ်ဓမ္မနိဆယ်မိနစ်မှရင်ဆယ်မိနစ်နေရတယ်ပိုက်ဆံတရားတစ်ချက်မှမကုန်ရဘူးသိနေရကြတာပဲဘုန်းကြီးတို့ကငွေကြီးမကုန်ပဲနဲ့အင်းကြီးအင်းကောင်းနဲ့နေရတဲ့အင်းကိုညွန်ပြနေပါတယ်အဲ့ဒါအင်းကောင်းနဲ့လုံလုံချုံချုံသိကြလဲကြနေကြညရင်အရိယဘာသာနေရင်ကိုဆောက်ကြရုံပဲဟာသံဃာတစ်ချောင်းလုံးကနေလာခဲ့တယ်လို့ပဲမလုံချုံတဲ့တာမန်ကုသိုလ်အင်းဤစုကလေးတွေနဲ့ပဲနေပါတော့မယ်အိမ်မက်ရမယ်ပဲနေပါတော့မယ်ဆိုရင်တော့ဒကာဓမ္မတို့သဘောပါပဲမရှိမှပဲနေနေတိုင်းနေကြရုံပါပဲရှိမှပြီးအရိယဝါဒနေအိမ်မှာနေတော့ဘယ်လိုအကျိုးရပါသလဲလို့ဆိုတော့အောက်ထစ်ဆုံးအားဖြင့်အပင်ရဲကလွတ်တဲ့အကျိုးကိုရပါတယ်အဲ့ဒါဟာအကြာကြီးအားထုတ်မှမဟုတ်ပါဘူးတစ်ခဏလောက်အားထုတ်တာနဲ့လည်းရနိုင်ပါတယ်မြတ်စွာဘုရားလက်ထောကာလတုန်းကရာဇီုံမြို့မှာတမ္ပဓာတိကဆိုတဲ့သူရဘူယူရှိတယ်။အဲ့ဒါတချို့လဲကြားဘူးကြပါလိမ့်မယ်။ရာဇီုံမြို့မှာတရားရုံးကသင်္မိတ်တွေရန်ကြလာတဲ့ခိုးသူတွေကိုအဲ့ဒီတမ္ပဓာတိကကပတ်ရတယ်။မြို့ရဲ့အရာလေးနဲ့ငါကဖမ်းလာတဲ့904လီခိုးသားရမြအပေါင်း2000ကိုအဲ့ဒီတမ္ပဓာတိကပဲပတ်ရတယ်။အဲ့ဒီကနောက်လဲနေစဉ်နေတိုင်းသူ့မှာပတ်နေရတာတရားမရောက်စသည်ဖြင့်ပြတ်တယ်လို့မရှိလဘူးတဲ့အဲဒီလိုကြီးသူသားရာတို့နဲ့အလုံးလို့လာလိုက်တာ55နှစ်တောင်ကြာသွားတယ်55နှစ်ရှိတော့မတန်ဆွမ်းတဲ့အတွက်အဲဒီသူသားဘူကြီးရာတို့ကနှုတ်ထွက်လိုက်ရတယ်အဲဒီလိုရာတို့ကနှုတ်ထွက်တဲ့အခါမှာရာတို့ရှိစဉ်တုန်းကအခွင့်မရတာတွေကိုသုံးဆောင်ဖို့အစောတလင်စီမံတယ်အဲ့ဒါကဘာတွေတော့ဆိုရင်သူကရာထူးနဲ့မြို့ထမ်းနေတဲ့လူဟာအသစ်ဆက်ဆက်အဝတ်ကိုမိုးရဘူးတဲ့။ဘောဘအသင်းနဲ့ကြိုထားတဲ့နွမ်းတို့ရာကူနွမ်းတို့ဆံပြုတ်ကိုလည်းမတော့ရဘူးတဲ့။ညာလေးပန်းကိုလည်းမပန်းရဘူးတဲ့။ငသာလည်းမလင်းရဘူးတဲ့။ဒီလေးမျိုးကိုမသုံးရဘူးလို့အဲ့ဒီတုန်းကအာနာပိုင်မင်းကြီးကဥပဒေလုပ်ထားတဲ့။သူသားလောက်ကအမတန်ညီဝင်းကျမ်းနာတဲ့အတွက်အကောင်းမြတ်တွေနဲ့မတန်ဘူးလို့ယူဆပြီးတားမြစ်ထားတူပါတယ်အခုကာလလူတွေနဲ့အခုကာလလူတွေအမြင်နဲ့ဆိုရင်တော့ကြီးစရာဖြစ်နေမှာပါပဲအဲဒီလိုတားမြစ်ထားတာတွေကိုသမထာဓိကကသုံးဆောင်နေနေတာကြာလိုက်အခုမှပဲခွင့်ရတော့တယ်အားရအောင်သုံးဆောင်လိုက်မယ်ဆိုတဲ့အနေမျိုးနဲ့ပြီးမှပါတယ်လူဆိုတာမလို့ရဘူးဆိုတာကိုသိပြီလို့ရှင်းတတ်တယ်မသာအမှုစဉ်သိစားကျင်တဲ့သိကောင်းနေမယ်လို့လည်းထင်တဲ့ဒါကြောင့်ဓမ္မရတိကဟာနွမ်းတို့ရာခုကိုသူများတောက်နေတာမြညာတိုင်းသူကသိတောက်ရှင်နေတယ်အဝတ်သစ်လည်းဝတ်ရှင်တယ်ညာလေးကလည်းပန်းရှင်တယ်နသာလည်းလိမ့်ရှင်တယ်ဒါတွေကသူ့စိတ်ထဲကတားနာနေတာကြာလာပြီဒါကြောင့်သူကဒီရာခုကနှုတ်ထွက်ရတဲ့နေ့မှာပဲသူ့အိမ်ရှင်မကိုနွမ်းတို့ရာခုအကျိုးခိုင်းခဲ့ပြီးတော့အဝတ်သစ်ပန်းနာများနေတယ်ကွာရေစိတ်သွားပြီးရေချိုးတယ်ပြီးတော့ဝိသေတေကိုဟုတ်ပြီးနသာကိုလည်းလိမ့်ပန်းကိုလည်းပန်းပြီးအိမ်ပြန်လာခဲ့တယ်အိမ်ရောက်တော့အသင့်ပြင်ထားတဲ့နွားလို့ရာဘူးကိုတောက်တော့မလို့ရင်းစင်းနေပါတယ်တဲ့အဲဒီလိုရင်းစင်းနေတော့မှရှင်သာရိပုတ္တရာမထေရကြီးကအဘိညာဉ်နဲ့ဆင်ញင်ကြည့်လိုက်တော့ဓမ္မဓာရိကကြီးကိုဒီလိုမြင်တော်မူပါတယ်ဩဓမ္မဓာရိကကြီးဟာမြေပေါင်းများစွာကသုံးဆောင်ခွင့်မရခဲ့တဲ့နွားတို့ရာဟုကိုသုံးဆောင်မယ်လို့ပြင်းစင်းနေပါဘော။အဲဒါကိုသုံးဆောင်ပြီးရင်အခုနည်းနည်းချင်းမကြမ်းမိမှာပဲသူ့မှာပေးချတော့မယ်။ဒီကံတော့လေသူ့မှာအားကိုးစရာသူ့ဘကောင်းမှုကဘာမှမရှိကြဘူး။55နှစ်ပါလုံးပြုပြထားတဲ့မကောင်းမှုအကုသိုလ်တွေကတော့ပြည့်လို့ပဲ။ဒီအကုသိုလ်တွေကသူ့ကိုပုံမှန်အမျိုးမျိုးနဲ့ဝေယံဖမ်းဖို့အသိရှိနေတယ်ဒေဒီနဲ့ဒီတိုင်းနဲ့အပြင်ပြင်ရဲ့တခါလေးကြာကြာတော့မယ်သနာစရာကောင်းလိုက်ပါပြီးတော့တယ်ဒါကြောင့် ဒီကံနဲ့တဲ့တတဝါကိုငဲကလို့အောင်နားသွားပြီးကဲတဲ့ဦးမှာပဲလို့ဒီလိုဆင်ញင်ပြီးတော့ရှင်သာရိပုတ္တရာမထေရကြီးကဓမ္မဓာရိကရဲ့ဤကိုယုတ်တည့်ရဲ့ကြွပြီးဆွမ်းရတော်မူပါတယ်ဒီနေရာမှာသရတရားမရှိတဲ့သူဆိုရင်တော့ကုသိုလ်မရပဲအကုသိုလ်တွေတောင်ဖြစ်ဖို့ရှိနေပါသေးတယ်ဓမ္မဓာရိကမှာမြေပေါင်းများစွာကပေါက်ခွင့်များလို့အမတန်ပေါက်ရှင်နေတဲ့နွားတို့ရာဟုကိုအာမနာပါမနာလာပြီးအလှခံရမလားလို့လည်းကြဲ့ရဲ့ပြီးတော့အကုသိုလ်တွေရှင်နေပါတယ်ဒါပေမဲ့ဓမ္မဓာရိကကတော့သရတရားကောင်းရှာပါတယ်ရှင်သာရိပုတ္တရာမထေရကြီးကိုမြင်ရတော့သူ့မှာဝါမျက်ဝါသားနဲ့သရတရားတွေဖြစ်တယ်ဖြစ်ပုံကတော့ရှင်သာရိပုတ္တရာမထေရကြီးအခုကြွလာတာအင်မတန်နေရာကြတာပဲယခင်ကရှင်သာရိပုတ္တရာမထေရကြီးကိုတွေ့ရင်လူကြာကအသိမရှိဘူးလူကြာကအသိရှိတဲ့အခါမှလည်းမတွေ့ရဘူးဒီတခါတော့လူကြာကလည်းရှိတယ်ရှင်သာရိပုတ္တရာကလည်းကြွလာတယ်ဒဲနေရာကြတာပဲလို့ဆင်ញင်ပြီးတော့ရှင်သာရိပုတ္တရာကိုယူသေးစွာသိင်းပြီးနွားနွေရာဟုကိုသက်ကပါတယ်တရားတရားအမနာရေးကြည့်ပါတယ်တရားတရားမရှိရင်လက်မရှိတာနဲ့တွေ့ရလက်မရှိရင်သုံးကြတဲ့ပစ္စည်းဖိုးတာနဲ့ပစ္စည်းကိုတွေ့ရမယ်လို့ကောက်မြင်နိုင်ဘူးအဲ့လိုပဲတရားတရားမရှိတဲ့သူမှာတရားတရားတန်ခါယတနာသုံးပါးနဲ့တွေ့နေရပေမဲ့လို့တွေ့ရကောင်းမှုဖြစ်ဘူးဘုံမတော်ရင်အာဟုသူတွေတောင်ဖြစ်တတ်သေးတယ်လက်ရှိတဲ့လူမှာအဖိုးတာပစ္စည်းတွေ့ရင်ကောက်ယူနိုင်တယ်လို့ပဲတရားတရားရှိတဲ့သူမှာအဲဘုရားတရားသံဃာတို့နဲ့တွေ့ရတဲ့အခါတပန်းတရားလုံးသုံးရင်မကုန်နိုင်တဲ့ကုသိုလ်ဥစ္စာတွေကိုစူးစီးမှုနိုင်တယ်အခုဓမ္မရာဇာကြီးမှလည်းသရတရားဆိုတဲ့လက်ကသာမန်ဆုံးမရှိနေတဲ့အတွက်ဇနတိဘုရားမထေရကြီးကိုပင်ပြီးအမတန်ပေါက်ချင်နေတဲ့နွားနမြာကုကိုလူကိုယ်တိုင်းမတော့သေးပဲသူရန်ဆက်ကလိုက်ပါတယ်တဲ့ဇနတိဘုရားယာကုကိုဖုံးမဲနေပါတယ်ဓမ္မရာဇာကလည်းအနည်းပါးကယူရစွာတိုင်းပြီးရခပေးနေပါတယ်ဒီလိုရခပေးနေရင်သူမှာယာကုကိုသောက်ရှင်တဲ့စိတ်တွေအလွန်ပဲဖြစ်နေပါတယ်ဖြစ်လဲဖြစ်ပင်ပါပဲအောက်လာခဲ့ရတာကနှစ်ပေါင်း90နှစ်ပေါင်း90ကျော်တောင်ရှိနေပြီရာကိုအဲ့ဒါကိုရှင်သာရိပုတ္တရာပြည်တော်မူတာနဲ့ဓမ္မရာဇိကကိုလည်းဒီနေရာမှာသွားပြီးယာကုသောက်ဖို့ဆုံးပြလိုက်ပါတယ်ဒီလိုဆွံ့ပြူတာကလည်းတခြားကြောင့်မဟုတ်ပါဘူး။ယာဟုသောခြင်းတဲ့စိတ်တွေပြင်းထန်နေရင်တရားကိုကောင်းကောင်းနာနိုင်မှာမဟုတ်ဘူး။ဒါကြောင့်သူ့ကိုယာဟုသောကိုဆွံ့ပြူလဲရပါတယ်။ယာဟုသောပြီးတဲ့အခါရှင်သာရိပုတ္တရာကြီးအနီးယူသေးစွာထိုင်နေပါတယ်။အဲဒီတော့ရှင်သာရိပုတ္တရာကနိမောရဏတရားကိုဟောကြားတော်မူပါတယ်။တရားတော်ဆိုတာအမှန်တိမ်မြတ်ပါတယ်။ပထမအစမှာသေးလူမှုနဲ့စားပြီးဓမ္မကထာကိုဟောရပါတယ်ပြီးတော့သီလကထာကိုဟောရပါတယ်သီလဆိုတာဘုရားအသက်ကိုမသတ်ရဘူးဘုရားဥစ္စာကိုမခိုးရဘူးဘုရားဤသားမယောက်မပြင်းမရဘူးဘုရားအကျိုးမဲ့ဖြစ်အောင်မလိမ့်ရဘူးငူးရင်မိုင်မဲ့စီရတဲ့သိကြီးအရက်ကိုမသတ်ရဘူးစသည်ဖြင့်ကိုယ်နဲ့နှုတ်ကိုစောင့်စည်းရတဲ့ကုသင့်တရားပါပဲအဲဒီသီလကိုကျူးလွန်ရင်ဘယ်နည်းရလဲကြရတဲ့လူပြည့်တဲ့အခါမှာလဲအသက်တိုခြင်းအနာများခြင်းရံသူများခြင်းပစ္စည်းဥစ္စာမရှိရှားပါခြင်းအစရှိတဲ့မကောင်းကျိုးတွေနဲ့တွေ့ပြီးဆင်းရဲတယ်ဒီလိုလုံးရင်တော့လူဘဝနတ်ဘဝဆက်မှာတဲ့ဘဝမှာရှိရတယ်ရှိရရှိရမှာအသက်ရှိခြင်းအစရှိတဲ့ကောင်းကျိုးတွေနဲ့ပြည့်စုံပြီးချမ်းသာရတယ်အစရှိခြင်းဒီလိုအကြောင်းကိုဟောရပါတယ်အဲ့ဒါပြီးတော့နာဘီအကြောင်းသက်္ကာကထာကိုဟောရပါတယ်။အဲဒါပြီးတော့ဝိပဿနာမေဖို့နဲ့စတဲ့မေဃကထာကိုဟောရပါတယ်။ဝိပဿနာဆိုတော့လောဘဒေါသစိတ်ကူးလေးမျှဖြစ်ခွင့်မရအောင်မပြတ်ရှုနေပုံကိုဟောရတာကိုဒီတော့စင်တာရိပုတ္တရာဟောတဲ့တရားတွေကလွန်သိမ့်ဝင်နေတယ်။အဲဒီလိုသိမ့်ဝင်တဲ့တရားတွေကိုနားရတော့ဓမ္မရာဇိကမှာဈေးကသူပြုခဲ့တဲ့မကောင်းမှုအကုသိုလ်အကြောင်းတွေကပြန်ပေါ်လာတယ်။အဲ့ဒါတွေကိုစဉ်းစားပြီးတော့စိတ်ပူပါနေကြတယ်။ဩငါမှမကောင်းမှုတွေများလိုက်ပါပြီ။ဒီလောက်မကောင်းမှုများနေတဲ့ငါဟာဒီလောက်သိမ်မွေးတဲ့တရားနဲ့တော့မတားပါဘူးစသည်ဖြင့်စဉ်းစားပြီးတော့စိတ်ပြန့်လွင့်ပူပါနေကြတယ်။ဒ အဲ့ဒါကိုစင်္ကြာရီပုဒ်ရာပြီးတော်မူတဲ့အတွက်စိတ်အေးချမ်းသာနဲ့တရားနာနိုင်အောင်ငြိမ်းချမ်းသာမှုပါလေ။ဒါကဓမ္မသာတိကသင်ဟာငါဟောတဲ့တရားကိုစူးစက်တဲ့မနာနိုင်မှုထင်တယ်။ဘယ်လိုဖြစ်နေသလဲလို့မေးပါလေ။အရှင်ဖုရားအရှင်ဖုရားဟောတဲ့တရားကတော့စိတ်ကောင်းတာပါပဲဖုရား။ဒါပဲမယ်လို့တတိတော်မှာမကောင်းမှုအကုသိုလ်တွေကအလွန်များနေပါတယ်။အဲ့ဒါတွေကိုဒီလိုဆင်ញင်မိတာနဲ့စိတ်ကပူလောင်ပြီးပြန့်နေနေပါတယ်ဗျာလို့ဓမ္မရာဇိကလျှောက်တယ်။ဒီတော့ရှင်သာရိပုတ္တရာကဓမ္မရာဇိကမှာစိတ်ပူမှုငြိမ့်စေရန်ကြီးပဲပြီးတော့ပရိယေနဲ့မေကုံများထုတ်ပါတယ်။ဓမ္မရာဇိကသင်အဲ့ဒီမကောင်းမှုတွေကိုပြုတာသင်ကိုယ်တိုင်ကပြုကျင်လို့ပြုတာလားသောမဟုတ်တော်သားကစိတ်ထိုင်းလို့မလွဲမချောင်သာတဲ့အတွက်ပြူရတာလားလို့ပရိယေနဲ့ထပြီးတော့မင်းများပါလေဒီနေရာမှာသူသိဆရာစဉ်းစားကြနော်ဓမ္မရာဒီကရဲ့မကောင်းမှုတွေမဟုတ်ဘူးလို့စင်သာရိပုတ္တရာကမဆိုပါဘူးဓမ္မရာဒီကစိတ်တရားတတ်တာရပြီးတော့တရားနာနိုင်အောင်လို့နင့်မကောင်းမှုတွေဟုတ်ပါမလားလို့ပရိယေနဲ့မေးတာပါဖြစ်တယ်အမှန်ကတော့မကောင်းမှုဆိုတာကိုယ်တိုင်ကိုယ်တော်အတိုင်းပဲပြုလုပ်သည်ဖြစ်စေ၊သူများကခိုင်းလို့ပဲပြုလုပ်သည်ဖြစ်စေ၊ပြုလို့တဲ့သူမှာအကုသိုလ်ကတော့ဖြစ်တာကြီးပါပဲ။စိတ်ထက်တန်ရင်အပြည့်ကြီးတယ်၊ဒိမထက်တန်ရင်အပြည့်ငယ်တယ်။ဒါတော့သာချမ်းသာပါပဲ။ဒါပေမဲ့ဓမ္မရာဒီကမှာတော့ဘူတုဒါကမရှိကြတဲ့အတွက်ဒီမကောင်းမှုတွေဟာငါကလှုပ်ရှင်လို့လုပ်ရတာမဟုတ်ဘူး။ဘယ်နည်းနဲ့ခိုင်းလို့လုပ်ရတာ။ဒါတော့ဒီမကောင်းမှုတွေဟာငါလည်းမဆိုင်ဘူး၊ဘင်းကြီးရဲ့မကောင်းမှုတွေကြီးပဲလို့သူကတခါတည်းဆုံးဖြတ်ချက်ချလိုက်ပါတယ်။ဒါကြောင့်သူ့မှာစိတ်ပုံမှန်ပူပါမှုတွေငြိမ့်ပြီးပြီးတော့ရှင်သာရိပုတ္တရာဟောတော်မူတဲ့တရားကိုစူးစက်စက်နားနိုင်သွားပါတယ်။အဲဒါကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့ရှင်ကတခါကြီးတယောက်ကကလုံးစကားတစ်ခုကိုပြောတယ်။ဟေးလူဟာအသိဉာဏ်ဉာဏ်ရှိတယ်နဲ့နေရာတကာကောင်းတာမဟုတ်ဘူး။အသိဉာဏ်မရှိတာထူတာနားလာလဲငငယ်တော့ကောင်းတာရှိသေးတယ်လို့သူကပြောတော့တခြားလူတွေကဘယ်လိုဟာလဲဗျဘယ်လိုဟာလဲလို့ဝိုင်းပြီးတော့မေးကြနေတော့သူကကြည့်ပါလားကွာဓမ္မရာဇိကကြီးဟာဘူတုဒအသိဉာဏ်နဲ့ပြည့်စုံနေရင်သူ့ရဲ့ပူပါမှုဟာညှိမှမဟုတ်ဘူးဘယ်နည်းနဲ့ကခိုင်းလို့လောရရင်သင်အကူတော့ဟုတ်ပါမလားလို့ရှင်သာရိပုတ္တရာကပရိယေနဲ့မေးတာကသူကဘူတုဒ္ဓအသိဉာဏ်မရှိတဲ့အတွက်ထူးထူးထူးလူမှုဘေနည်းငယ်ရဲ့အကုသိုလ်ကြီးပဲလို့တထင်းကျဆုံးဖြတ်ပြီးတော့စိတ်ပူပါမှုငြင်းရသွားတာကွဒါကြောင့်ထူတာလည်းနည်းနည်းတော့ကောင်းတယ်လို့ပြောတဲ့အဲဒီကကြီးကပြောပါတယ်အဲတော်တော်ဆက်ချပူဝေပြောလိုက်တဲ့ဒကာကြီးပါပဲဒါပေမဲ့တို့တရားတွေကဓမ္မရာဒီကကိုအားကြပြီးတော့အသိဉာဏ်နဲ့အောင်တော့ခိုးမနေကြနဲ့အသိဉာဏ်နဲ့ပြည့်စုံတယ်ပြည့်စုံအောင်တရားကိုနာရတယ်တရားသားများကိုလည်းကြီးကျူးလေးလာရတယ်ဘုရားရှိတဲ့သူတွေကိုမင်းမြတ်ရတယ်ဓမ္မရာဒီကမှာတော့ရှင်သာရိပုတ္တရာရဲ့ပရိယေမေခွန်းကြောင့်စေကြံပြီးတော့ယူသည်တွင်နဲ့ကျူးဆိုင်ပြီးတရားနာနေပါတယ်ရှင်သာရိပုတ္တရာကလည်းအစဉ်တိုင်းသီလသမာဓိပညာတွေကိုဟောသွားပါတယ်။ဒါကြောင့်ဓမ္မရာဒီကဟာဒီအနာနေရင်နှလုံးသွင်းပြီးလိုက်သွားတဲ့အတွက်အနုလောမဉာဏ်ကိုရသွားပါတယ်။အနုလောမဉာဏ်ဆိုတာအသုံးမျိုးရှိတယ်။မိစ္ဆာလူကအနာတာကိုသုံးသပ်ပြီးဆင်ခြင်တဲ့သမထနာဉာဏ်မှစပြီးတော့ဝိပဿနာဉာဏ်ဝိပဿနာဉာဏ်အားလုံးကိုအနုလောမဉာဏ်လို့ခေါ်တာလည်းရှိတယ်။မဲရောက်ခါနီးသင်္ခါရုပ္ပကအရင်ပိုင်းကိုအနုလောမဉာဏ်လို့ခေါ်တာလည်းရှိတယ်။မဝိရိတေကအနုလောမဉာဏ်ဆိုတာလည်းရှိတယ်။ဒီသုံးမျိုးထဲမှာဓမ္မရာဇိကရသွားတာကိုဘယ်ညာမဲလို့အတိအကျဆုံးဖြတ်ဖို့ကတော့မလွယ်ပါဘူး။ဓမ္မရာဒဂရမှာသောတာပတိမေဃတဩရတောသောတာပတိမေရဲ့အောက်ဖက်ကအနုလောမဉာဏ်လို့ဆိုရတာကိုထောက်ဆကြည့်ရင်တော့သောတာပတိမေရောက်လို့ဤမှာဖြစ်တဲ့သင်္ခါရုပ္ပခာအရင်ပိုင်းဉာဏ်ကိုဆိုလိုအောင်ရှိပါတယ်။ပါကြောင်လဲဆိုတော့သမတနာညာကိုဆိုလိုရင်ဥရပြညာမရောက်မီလို့ရင်လဲဆိုွယ်ရှိပါတယ်။သုံးဖို့ဒုနာဝိပဿနာလို့ရင်လဲဆိုွယ်ရှိပါတယ်။အလွန်ဝေးတဲ့သောတာပတ္တိမေတ္တတော်ထောက်ပြီး
ဆိုတော့မရှိပါဘူး။ဒါကြောင့်ဗုဒ္ဓဘာသာမြေအောက်ဖက်ကအနုလောမညာလို့ဆိုတဲ့ဓမ္မဝရအထာဝရလိုအားဖြင့်ဗုဒ္ဓဘာသာမြေနဲ့မဝေးလာတဲ့သင်္ခါရုပ္ပသညာအရင်ပိုင်းကိုဆိုလိုတယ်လို့ယူသင့်ပါတယ်။ဒီလိုယူရတာများရှိပါရဲ့လားလို့ဆိုရင်ရှိပါတယ်။ဘုရားအလောင်းတော်များမြတ်စွာဘုရား၏သာသနာတော်မှဝင်ပြီးရဟန်းပြုရင်နုလောမညာသည့်ဝိပဿနာကိုပွားများအားထုတ်တယ်လို့သာသနာများမှပြတ်ဆိုထားပါတယ်။အဲဒီလိုဆိုရမှာမဂ္ဂဋ္ဌိတေကနုလောမညာကိုတော့မယူရပါဘူး။မဂ္ဂဋ္ဌိတေကနုလောမညာကိုရောက်ရင်တော့မဖို့ကိုလည်းတစ်ခါတည်းရောက်သွားတော့တာပါပဲ။နုလမညာနဲ့ယတ္တနေရုံရှိပါဘူးဒါတော့ဘုရားအလောင်းဆိုတာကလည်းဘုရားဖြစ်မဲ့နောက်ဆုံးဘဝဘုရားဖြစ်မဲ့အချိန်ကာလကြာမှာလားမဲ့ဖို့ကိုရောက်နိုင်ပါလေခြေခြေသောသောဘဝတွေတုန်းကတော့မဲ့ဖို့ကိုမရောက်နိုင်ပါဘူးဒါကြောင့်နုလမညာလို့ဆိုရင်မဲ့ဘုရားအလောင်းတော်များမျိုးစဉ်ဘဝတွေကရောက်တယ်ဆိုတဲ့နုလမညာဟာသင်္ခါရုပ္ပခာညာအရင်ပိုင်းညာပဲလို့သာယူရပါတယ်အခုဓမ္မရာဒီကရသွားတယ်ဆိုတဲ့အနုလောမညာကိုလည်းဤသူပဲယူသင့်ပါတယ်အခုပြောနေတဲ့ဖြစ်တိုင်းမရှုသတိပြုစောင့်မှုအစဉ်သာဆိုတဲ့အရိယဝါဒတရားနဲ့စပြီးပြောရရင်တော့ဝိပဿနာညာတာမန်ကိုယူရင်လည်းအသင့်ပါတယ်အောက်ထစ်ဆုံးသမတနာညာကိုယူရင်လည်းအသင့်ပါတယ်ယူရင်ရယူနိုင်ပါတယ်ဒါကဘုရားယူယူအမယာမှုသတိအဆောင်လျှောက်ကလေးကတော့ပြည့်စုံနေပါပြီ။အာဟုဇရာသတိအဆောင်လျှောက်အကာအကွယ်ကလေးကတော့သူ့မှာရတော့ပါပြီ။အရိယာနေရင်လည်းရောက်နေပြီညီပါပြီ။ဒါကြောင့်ရှင်သာရိပုတ္တရာမထေရကြီးကဒါတော့ဆိုရင်အပေသေးကကာကွယ်နိုင်တဲ့သတိအဆောင်လျှောက်ကလေးနဲ့ပြည့်စုံသွားပြီ။ဒါတော့ဆိုရင်သိချရပြီ။တော်တော့ပြီ။သူ့မှာဒါလည်းလေတူတဲ့စရာအကြောင်းမရှိတော့ဘူးလို့ယူဆပြီးတော့တရားကိုညီကုန်းချုပ်အဆုံးသတ်တယ်မူလိုက်ပါတယ်။အဲဒီလိုတရားဟောပြီးတော့အရှင်သာရိပုတ္တရာလည်းပြန်ကြွသွားတော်မူတယ်။သမ္မာဒါရီကကလည်းအရှင်သာရိပုတ္တရာကိုလိုက်ပို့ပြီးလန်ကုလကပြန်လာတဲ့အခါမှာဒီဘဝအာမဏေကညာညှို့ဖွဲ့လာခဲ့တဲ့ဘလူမကငွားမရောင်ဆောင်ပြီးခွေသာလို့ဒီဆုံးသွားရကြတယ်ဒီနေရာမှာငောင်းမရဆောင်ပြီးဝိသတယ်ဆိုတာကိုမကြိုက်ရင်ငောင်းမမှာပူကပ်ပြီးတော့ဝိသတယ်လို့ဒီလိုလဲယူနိုင်ပါတယ်ဒါကဘာကြောင့်ပြောရတာလဲလို့ဆိုတော့အခုကာလမှာဝေဘာနဲ့လူတွေကပေါ်လုံးလို့ဈာန်ကနေမှာရှိတဲ့အတိုင်းအတိအကျပြောလိုက်ရင်ယုတ်ဒီမရှိအဲယုတ်ဒီရှိမရှိဝေဘာနာကြလို့အခုကလူတွေရဲ့အမြင်နဲ့ယဉ်ယူရင်လဲယူရအောင်ပြောရတာပါပဲသူကျမ်းစာဆိုတော့နွားမရောင်ဆောင်ပြီးဝိသတယ်လို့ပဲရှိပါတယ်။အဲဒီလိုဝိသလို့သိဆုံးသွားတဲ့အခါမှာဓမ္မရိကကြီးဘယ်ကိုရောက်သွားတယ်လို့ဆိုတော့သူတိတာဆိုတဲ့နတ်ဘုံကိုရောက်သွားပါတယ်။သူတုမာယေဒါဝရိနာယာမာသူတိတာဆိုတော့နာတိကျောက်သားမှာသရုပ်ကနာတိပေါ့။အဲဒီနာတိဟာတရားလောင်းတို့ရဲ့ဆံရလည်းဖြစ်ပါတယ်။အမြဲတမ်းလေးပြရတဲ့နတ်ပြည်ပါပဲအဲဒီဓမ္မရာဒီကကြီးပြေဆုံးသွားတယ်ဆိုတာကိုကြားသိရရတဲ့ညာတော်တွေကတရားတော်ပြန်မှာဆွေးနွေးကြတယ်ဓမ္မရာဒီကကြီးဟာ55နှစ်ကာလပါလုံးအမြဲတမ်းကြမ်းကြုတ်တဲ့မကောင်းမှုတွေကိုပြုသွားတယ်ဒီနေ့ပဲအဲဒီယာရုကဆွေးရတယ်ဒီနေ့ပဲရှင်သာရိပုတ္တရာကိုယာကုဆွမ်းလှူပြီးဒီနေ့ပဲသေသွားကြပြီဘယ်မှာများကြည့်ကြလေမလဲစသည်ဖြင့်ဆွေးနွေးကြတယ်ဒီတော့မြတ်စွာဘုရားကကြွလာတော်မူပြီးတော့ဓမ္မရာဒီကအာတုပိဒါနာဒီ၌ဖြစ်ကြောင်းကိုဟောကြားတော်မူပါတယ်ဒီတော့ရဟန်းတော်တွေကမြတ်စွာဘုရားဒီလူကြီးက55နှစ်ပါလုံးလူတွေကသပြီးတော့ဒုက္ခိဒါနာဒီကိုကြောက်သွားပါသလားဘုရားလို့ထားမှပြီးနေရောက်ကြပါတယ်ဒီတော့မြတ်စွာဘုရားကဟုတ်တယ်ခြေသားတို့သံမြမရှိကြနဲ့လူကဒေဂာနီပန်းဝင်ဂာနီအချိန်လေးမှာကလျာဏမိတ်တမိတ်ဆွေကောင်းဖြစ်တဲ့ရှင်သာရိပုတ္တရာကိုအမိရသွားတယ်။သာရိပုတ္တရာဤတရားကိုနာယူပြီးအနုလောမညာကိုရသွားတဲ့အတွက်အပေရေးကလွတ်ပြီးသုတိရနာပြည်ကိုရောက်သွားတယ်လို့မြတ်စွာဘုရားက
ရှင်းလင်းပြီးမိကြတော်မူပါတယ်သူပါတိတံသူနေတဝါနာနဂရေသောရကတကောလူလောမာခန္တိန်လာရနာမောရတိတိရိဝံကတောနဂရေရာဇောမြို့၌သောရကတကောဓမ္မဓာတိကမိသောခိုးရဘူကြီးသည်သူပါတိတံစင်္သာရိပုတ္တရာကောင်းစွာဟောကြားမြတ်တရားကိုလူနေတဝါနာကြနာရ၍လူလောမာခန္တိန်အနုလောမဝိပဒနာဉာဏ်ကိုလာရနာရ၍ဝါရသောကြောင့်ဒီဝံသူပိတာမီရောအနတ္တိလောကသို့တတော်ရောက်လျက်မောရတိဝမ်းမြောက်ဝမ်းသာလျက်နေရပေသတည်းအဲ့ဒါဓမ္မရတဂရမအထင်ရှားပြဆိုထားတဲ့စကားပါပဲ။ဒါကြောင့်ဝိပဒနာတိအစားလျှောက်ကလေးဟာအစစရာရာမှာလုံုံနေသိချရတယ်အာကိုရတယ်ဆိုတာအလုံးမဲ့ထင်ရှားပါတယ်။ဒီတိအစားလျှောက်ကလေးဒါမရှိရင်တော့သမထရိကကြီးဟာလူ့ဘဝအသေးဆုံးမြဲတဲ့ကြိုင်နဲ့အပင်ရဲ့ကြသွားမှသိကြနေပါလေ။လူအကုသိုလ်တွေကသူ့ကိုဆွဲချမလို့အစဉ်သိရှိနေကြပါလေ။ဒါပေမဲ့လို့ဒီဟာနည်းလေးမှာကပ်ပြီးတော့တရားနာပြီးဝိပဿနာတိအဆောင်လျှောက်ကလေးကိုရသွားတဲ့အတွက်သူ့အကုသိုလ်တွေကဝင်မဆွဲနိုင်နိုင်ငံညာတာယုံနဲ့ဝင်ပြီးကိုယ်နေတဲ့လူကိုရဲသားတွေကဖမ်းခွင့်မရတာနဲ့လည်းခတ်တူတူပါပဲ။ဒါကြောင့်ဓမ္မရာဇိကမှာအပင်ငယ်ကလည်းလက်မင်းငယ်လွတ်သွားတယ်။အပင်ကလွတ်ရုံနဲ့မကြသေးဘူး။နာဒီလောကလည်းရောက်သွားလိုက်သေးတယ်။ဘယ်လောက်နေရကြသလဲဆိုတာစဉ်းစားတာကြည့်ကြသေးတော့အခုတရားနာပြီးတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေလည်းစိတ်ပါလဲပါနဲ့အထူးရရောက်အာထုတ်ထားရင်နာရသူကြီးရောက်ဖို့ကတော့သိကြပါရဲ့။ဒီယောဂီတွေကသူတို့မှာပြင်းပြင်းထန်ထန်ယောဂဝေဒနာတစ်ခုခုဖြစ်ပေါ်လာရင်သူ့လိုလိုပဲအမှတ်တိတိလေးကပေါ်လာတဲ့အကြောင်းအဲဒီလိုတိတိလေးနဲ့ရှုမှတ်လိုက်တော့ဒုက္ခဝေဒနာတွေလည်းဆက်သာသွားတဲ့အကြောင်းများကိုပြောကြပါတယ်အဲဒီလိုတိတိကအလိုလိုဖြစ်လာတာမြတ်စွာဘုရားလက်ထက်တော်ကဒနင်္ဇာနီဆိုတဲ့ပုံလေးမှမှဖြစ်ပုံနဲ့လည်းတူပါတယ်ဒနင်္ဇာနီကသောတာပန်ဥပတိကမှာတဲ့သူရဲ့ခင်မပုံနာကယမနအယူရှိတဲ့အတွက်တဏီလောအခါကာလမှာယမနဆရာတွေပြင့်ဖိတ်ပြီးတော့ကျွေးမွေးပူဇော်ပါတဲ့အဲလိုကျွေးမွေးတဲ့အခါမှာဇနင်းသားမီကလည်းအိမ်သူတို့ရဲ့ဝတ္တရားကြည်ပြွန်စွာနဲ့သမင်းဟင်းစားတော့ဖွယ်များကိုလိုက်ပြီးကမ်းလှမ်းပေးနေပါတဲ့ဘုနာဆရာတွေကိုကျွေးမွေးဤခံနေတော့မှာဗုဒ္ဓမြတ်စွာဘုရားကိုချင်းမရှိခိုးတဲ့စကားမျိုးကိုမဆိုကိုလည်းသူခင်မုန်းကသိပ်ပင်တောင်းမှန်ထားပါကြတဲ့ဒါပေမဲ့ခရုတ်တိုင်းမိပြီးချေချော်သွားတဲ့အခါနာကျင်တဲ့ဒုက္ခဝေဒနာဖြစ်လာတော့မှတ်တတိကသူ့လိုလိုရောက်လာတယ်အဲဒီလိုဝေဒနာနဲ့တရားကိုသတိရပြီးတော့မြတ်စွာဘုရားကိုလည်းသတိရလာတဲ့အတွက်မြတ်စွာဘုရားရှိရသည်လည်းဟုတ်ရှိပြီးတော့နမောတသဗ္ဗဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓါသာလို့ဘုန်းကြီးတိုင်းနဲ့ဆိုပြီးစီကုံးမိတဲ့ဒါကြောင့်လောကနဲ့တရားတဲ့ခါမှာတတိကသူ့လိုလိုဖြစ်ပေါ်လာရပါတယ်ဒီကနည်းမှာဒုက္ခဝေဒနာတွေနဲ့တွေ့ရတော့လဲတရားထုတ်တဲ့ပုဂ္ဂိုလ်မှာဒီလိုပဲမှတတိကသူ့လိုလိုဖြစ်လာနိုင်ပါတယ်ဒါကြောင့်ပယ်လေးပါးမှလွတ်မြောက်ပြီးသူ့တိရောက်သွားနိုင်တာသူတို့ရောက်သွားနိုင်တာတဲ့ဒီအမှတ်ရတဲ့တတိဟာအမတန်ကောင်းပါတယ်အမတန်အားကိုးရသိချရပါတယ်ဒါကြောင့်သူ့ကိုအရိယာဝါဒအရိယာတို့ဤနေလို့ဟောထားသေးတာပဲအာထုပ်ဘူးတဲ့သူတွေဟာအာထုပ်စရာအမတန်ကောင်းပါတယ်အာထုပ်ကြီးပုဂ္ဂိုလ်တွေကတော့ဘုန်းကြီးတို့ကအတုတိုက်တွန်းစရာမလိုပါဘူးသူ့တတိကသူ့အတုတိုက်တွန်းနေပါလိမ့်မယ်အမတုဝါဒတဲ့သူတွေကတော့အာထုပ်ကြီးသားပါလို့ဘုန်းကြီးတို့ကအဲဒါတုံးဟောပြရပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကတရားရတာကိုမသိကြသေးလို့ပါပဲ။တရားဟောရတာကဇေယောင်းနာရာနဲ့လည်းတူပါတယ်။ဇေယောင်းတဲ့သူကမသိသေးတဲ့သူတွေသိအောင်သူပြည့်စည်ကောင်းကြောင်းပြောပြကြောညာရပါတယ်။မဟုတ်ဆိုရင်ချိုပါတယ်၊စိတ်ပါတယ်၊ကောင်းပါတယ်အစသည်ချင်းကြောညာရတယ်။အဝတ်ထဲဆိုရင်လည်းလှပါတယ်၊ခိုင်ပါတယ်၊ပို့ပါတယ်အစသည်ချင်းကြောညာရပါတယ်။
သုံးမှုတဲ့သူတွေအတွက်ဆိုရင်တော့ဘာမှကြုံညာနေဖို့မလိုပါဘူး။ကောင်းမှပြည့်တဲ့အတွက်သူ့လိုလိုဝဲယူနေတော့တာပါပဲ။တရားကလည်းဒါလိုပါပဲ။မတည်တဲ့ပုဂ္ဂိုလ်တွေအတွက်တရားရဲ့အကျိုးတွေကိုပြောပြပြီးတိုက်တွန်းရပါတယ်။ရာထုတ်သည်ပုဂ္ဂိုလ်တွေကိုတော့တိုက်တွန်းဖို့မလိုတော့ပါဘူး။သူတို့သရာတရားနဲ့သူတို့အလိုလိုပဲသတိရပြီးအားထုတ်နေကြပါတယ်။ကမ္မထာကြောင့်ကိုမလာပါနဲ့အောင်လို့သားလို့တော့မရပါဘူး။တခါတရံမှာကမ္မထာကြောင့်ကအာထုစယောဂီအစ်တွေနဲ့ပြည့်ကြနေတယ်။အဲဒီလိုခါမှာယောဂီဟောင်းတွေကိုမလာပါနဲ့အောင်လို့တောင်းပန်ရတယ်။ဒါပေမဲ့မရပါဘူး။သူတို့မှလည်းအခွင့်ရတဲ့အခါကလေးမှာအာထုရှင်လုံးလို့ပါဆိုပြီးတော့အတင်းလာပြီးအာထုကြတာပါပဲ။အဲ့ဒါဘာကြောင့်လဲဆိုရင်အရိယဝါဒနေအိမ်မှာနေရတာကိုကောင်းမှသိသွားလို့ပါပဲပြီးတော့သူတို့မှာရရှိသွားတဲ့ဒါရဏတိတိကလည်းသူ့လိုလိုတိုက်တွန်းနှိုးဆော်နေလို့ပါပဲဒါကြောင့်ခြေတိုင်းမရှိသတိပြုစောင့်ဝစဉ်ထားဆိုတဲ့ဒီအရိယဝါဒသတိအဆောင်ချုပ်ကလေးဟာအမှန်တမ်းပဲကောင်းပါတယ်ဒီအရိယဝါဒနေအိမ်မှာမနေဘူးတဲ့သူတွေကိုသာမီးအဆန်းတဘောနဲ့နေစမ်းကြည့်ကြပါလို့ဘုန်းကြီးကအထူးတိုက်တွန်းပါတယ်အစမ်းလျှောက်တစ်ပါးနဲ့ပြည့်စုံရမယ်ဆိုတဲ့အရိယဝါဒကိုတော့နားလည်တော့ပါအခုသတုရာပတိနောမြညာလေးပါးရှိရမယ်ဆိုတဲ့အရိယဝါဒကိုရှင်းပြရမယ်ခေါင်းစဉ်ဆောင်ဘုရားလေးရမိကားလို့ဆိုထားတယ်ဒါဒီအစားရှောက်ကလေးကိုဖြစ်စေလို့ယင်မိယာလေးမျိုးကိုမှီပြီးအားထုတ်ရမယ်လို့ဆိုလိုပါတယ်အဲ့ဒါကဘာလေးလဲဆိုရင်သင်္ခါယေကံပတိဒေဝတိသင်္ခါယေကံဒီဝသေတိသင်္ခါယေကံပရိဝေသေတိသင်္ခါယေကံဝီနောရေတိဧကံတစ်ခုကိုသင်္ခါယဆင်းရင်း၍ပတိဒေဝတိမှီဝဲ၏သုံးဆောင်လိုက်တဲ့ပစ္စည်းလေးပါးကိုဆင်းရင်းပြီးသုံးဆောင်မှီဝဲရမယ်တဲ့ကိုမအဝတ်မရှိရင်အေးဘူးစသည်ကြောင့်ဆင်းရဲဒုက္ခတွေရောက်နိုင်မယ်အဝတ်မရှိတဲ့ကိုတော်လုံးကြီးဆိုရင်အမြင်လည်းမတော်ဘူးဒါကြောင့်ဒီလိုဆင်းရဲပြီးတော့အဝတ်ကိုလည်းဝိယုံသုံးဆောင်ရမယ်တို့သူမစားရတော့လည်းမနေနိုင်ဘူးဒါကြောင့်သူ့ချိန်နဲ့သူအစာဟာရကိုလည်းဆင်းရဲပြီးမျှတာရုံစားရမယ်အမိုးကာယနေရာမရှိတဲ့ကိုငင်တဲ့ကညီကြီးပေါ်မှာနေရင်လဲအေးဘူးစားပြီးကြအများကြီးဒုက္ခရောက်နိုင်ပါလေ။ဒါကြောင့်လေလုံးမိုးလုံးအဆောက်အဦနဲ့တရားနေရာကိုလဲဆင်ញင်းပြီးသုံးဆောင်ရမယ်။မကြမ်းမာတဲ့အခါမှာအဆေးပစ္စည်းကိုလဲမျိုးဝဲသုံးဆောင်ရမယ်။အဲဒီအဝတ်အစားနေရာဆေးဆိုတဲ့ဒီပစ္စည်းလေးပါးကိုသုံးဆောင်ခြင်းရဲ့အချိန်မှာဆင်ញင်းပြီးစက်လျော်ယုံသုံးဆောင်မျိုးဝဲရမယ်တဲ့။အဲ့ဒါဟာမြွေဝဲတင်တာကိုမြွေဝဲတာပါပဲ။မိယာတစ်ပါးလို့ဆိုလိုပါလေ။သံဃုံမှာဒါကိုမြွေဝဲလို့တူတူလေးပေးထားပါလေ။မြွေဝဲပြီးခံကြောင်းပယ်လန်းလေးရာမိယာများတဲ့။အဲ့ဒါကိုဆိုကြရမယ်။မြွေဝဲပြီးခံကြောင်းပယ်လန်းလေးရာမိယာများဆိုအစာနေရာနဲ့ဆေးများကိုမမူဝဲသုံးဆောင်ပဲပေးတည်ပြီးနေရင်မိမိကိုယ်ကိုနှိမ့်ဆက်ညှင်းဆဲတဲ့အကျင်းလို့ခေါ်တယ်။ပါဠိလိုအတ္တကိရဏလူယောဂအကျင်းနဲ့မရလက်တော်ကာလတုန်းကဝိကန္ဓအာဇီဝကခေါ်တဲ့တကရုံးနေဟာအုံးမူပဲအစာမစားပဲအိယာနေရာနဲ့မနေပဲဒီအတ္တကိလမထအကျင့်တွေကိုကျင့်ကြတယ်ဘုရားလုံးတော်မှာစောစောတိုင်းကဒုက္ခသရိယာအကျင့်ကိုကျင့်တယ်ဆိုတာဟာဒီအတ္တကိလမထအကျင့်ပါပဲအဲဒီတုန်းကမင်းစီမာပတိဒါဆိုတဲ့အလေလန်းအကျင့်မှန်ကိုမတွေ့ရသေးလို့သတ္တဝနဲ့ဒီကိုအောင်ချုပ်ထားခြင်းအစာဟာရကိုကျော့ခြင်းဖြတ်ခြင်းစသည်ကိုခဲခဲရင်ချင်းကျင့်ဆောင်ခဲ့ပါသေးတယ် နောက်ကြတော့အဲ့ဒီအတ္တကိလမထလဟာဘာမှအကျိုးမရှိဘူးဆိုတာကိုသိမြင်ပြီးတော့အဲ့ဒီဒုက္ခစီရာကျင့်တွေကိုစွန့်လွတ်လိုက်ပါတယ်အဲ့ဒီလိုစွန့်လွတ်ပြီးမိသမပရိသာခေါ်တဲ့ရေလန်းကျင့်ကိုကျင့်ပြီးဘုရားအဖြစ်ကိုရောက်တော်မူခဲ့ပါတယ်ဘုံမောပဲအစာမစားပဲအိယာနေရာကောင်းတဲ့မနေပဲကိုယ်ကိုညှင်းစေတဲ့အဲ့ဒီကျင့်တွေဟာအခုလဲအိန္ဒိယနိုင်ငံမှာဂျိန်းဝါရယူရှိတဲ့သူတွေကကျင့်နေတုံးပါပဲညဇာကြသာသနာတော်မှာတော့အဲ့ဒီလိုကိုယ်ကိုယ်ကိုညှင်းစေတဲ့အတ္တကိလေသာအကျင့်ကိုလည်းမကျင့်ရဘူးကောင်းပြီဆိုတော့အဝတ်အစားနေရာတွေကိုတာယာတမယ်ပြီးတော့စီစဉ်ခံနေတဲ့ကာမဒုက္ခာနိကအကျင့်မျိုးကိုလည်းမကျင့်ရဘူးမေဇိမာပရိဒါခေါ်တဲ့အလေလားအကျင့်ကိုသာကျင့်ရတယ်ဒါကြောင့်ဘုံဆောင်တဲ့ပစ္စည်းများကိုဘုံဆောင်တဲ့အချိန်မှာညာနဲ့ဆင်ခြင်ပြီးသုံးဆောင်ရတယ်ဒီလိုသုံးဆောင်တာမိညာလေးပါးတဲ့ကပထမမိညာကိုမိပြီးမိပါတယ်ပြီးတော့ဒုတိယမိညာကဧကံတခုကိုသင်္ခါရဆင်ခြင်၍အဓိဝါသေးတိသိခာဟိသိခာနေတာတွေကိုသိခာရမယ်တဲ့ဘာတွေကိုသိခာရမှာလဲဆိုရင်အေးကိုသိခာရမယ်အပူကိုသိခာရမယ်နာမချမ်းသာတဲ့အပန်းတွေစကားတွေကိုသိခံရမယ်။ကိုယ်ထဲကမခံနာတဲ့ဒုက္ခဝေဒနာတွေသင်္ချာပေါ်လာရင်အဲ့ဒါတွေကိုသိခံရမယ်။တချို့ကဒုက္ခဝေဒနာကိုသိခံခြင်းမူဒုက္ခဝေဒနာဖြစ်လာတာနဲ့တခါတည်းအမှတ်လွတ်ပြီးသက်သာသက်သာကြောင်းတွေကိုကြောက်လို့တဲ့။အဲဒီလိုတရားလည်းလုံးလုံးနေရင်တရားကမတိုးတက်တော့ဘူး။ဒါကြောင့်ဒီဒုက္ခဝေဒနာတွေကိုသိခံပြီးရှုမှတ်ဖို့ရာအလွန်ရည်ကြီးပါတယ်။ကာယေသဇီတေသအနဘိကတံဥပါထာပေတိကာယေသကိုယ်၌၎င်းဇီတေသအသက်၌၎င်းနာဘိကတံမငဲ့ကွက်မတွဲရခြင်းကိုဥပါထာပေတိဖြစ်စေ၏။ကိုယ်နဲ့အသက်ကိုမငဲ့ကွက်ဖယ်အာထုတ်ပါတဲ့။ဒီအရာရင်ပြီးတော့သိရင်လည်းသိပါစေဆိုတဲ့အနေနဲ့ဆုံးသာသာအထုပ်ပါတဲ့ဒီလိုတိုက်တွန်းထားပါတယ်ဒီနေရာမှာတချို့ကတရားကတဲရစ်ဆက်ပါလားလို့ထင်ရင်လည်းထင်ကြပေလိမ့်မယ်ဒါကတရားရည်တရားရည်ရဲ့အတွက်အားပေးတာပါတကယ်တော့လေတရားအထုပ်လို့ဒီထဲမှာသာရလို့မရှိပါဘူးဒီလိုမပြောနဲ့လို့ယောဂဝေဒနာတောင်းဖြစ်တာပါဘူးတချို့ပုဂ္ဂိုလ်တွေမှာဆိုရင်တရားရတာနဲ့မူလကရှိနေတဲ့ယောဂဟောင်းနေတောင်ကြောက်သွားတာပါသေးတယ်ဒီလိုယောဂပြောက်သွားဘူးလားဟာတော်တော်များပါပြီ။ယခုပြီးခဲ့တဲ့ဘာတွင်းကဓမ္မတရားမှာသူ့ဝမ်းမိုက်ထဲအလုံးရှိနေတဲ့ဦးလေးလုံးလားလေးလုံးလားတခုဖြစ်မှာပေါ့။သူကတရားမတော်ခင်အိမ်မာနေတော့ကလေးကကြာကြာမထိုင်နိုင်ဘူးတဲ့။အဲ့ဒါလာလို့အဲ့ခါစကားပြောနေတာတော့10မိနစ်15မိနစ်ကြာအောင်မထိုင်နိုင်ဘူးတဲ့။ဒါကြောင့်သူကဆရာဝန်ကိုပြတော့ဆရာဝန်ကခွဲထုတ်လိုက်မှပြောင်းမယ်လို့ပြောတယ်ပြီးတော့သူကမခွဲခင်အာဟုရာလေးရအောင်လို့ကြီးဝဲပြီးတော့ဘုန်းကြီးတို့သာသနာ့ဤတာမှာလာပြီးတရားထုတ်တယ်သူဆရာဝန်ကကြာကြာမထိုင်နဲ့ကြာကြာထိုင်ရင်ပြေးလိမ့်မယ်လို့လည်းပြောထားတယ်ဒါနဲ့ကံထမ်းပြတယ်ဆရာဘုန်းကြီးကလည်းသူ့အကြောင်းကြားသိရတာနဲ့ခေစားမရှိပါဘူးသူများတို့တော့အသိပြီးပြင်းပြထန်တာအာမထုတ်နဲ့ပြေးချင်းခါရော့ရော့ခမမာမဲအာထုတ်သွားတာပေါ်လို့ညွန်ကြတာနဲ့အဲဒီလိုညွန်ကြတဲ့အတိုင်းခါရော့ရော့ခမမာအာထုတ်လာရင်သတိသမารိညာတွေတော်တော်ကောင်းလာတယ်ဒီလိုသတိသမารိညာတွေကောင်းကောင်းလာသလောက်သူ့လုံးယောဂကလည်းရော့ရော့သွားတယ်နောက်တဲမကြခင်ပဲအဲဒီလုံးယောဂအကုန်ပြောက်ကင်းသွားတယ်အဲဒီကနောက်မှဘယ်တော့ကြအောင်ထိုင်နေမယ်လို့ဘာမှမဖြစ်တော့ဘူးတဲ့ဒါပေမဲ့ဒီကြတဲ့ဒီကြအောင်သူကဆရာဝန်ကိုသွားပြီးတော့ပြကြံတယ်ဆရာကစမ်းသပ်ကြည့်ပြီးတော့ဘာမှယောဂကိုရှာလို့မတွေ့ရတာနဲ့ခင်ဗျားဘယ်လိုပြောက်သွားတာလဲလို့မေးတယ်ဒါတော့တရားထုတ်တာပါပဲတခြားတော့ဘာမှမလုပ်ပါဘူးလို့ပြန်ပြောတော့ယောဂလည်းမရှိပါဘူးခွဲဖို့လည်းမလိုပါဘူးလို့ဆရာဝန်ကပြောလိုက်တယ်ဒီလိုတရားထုတ်လို့ ယောဂအပြောက်တဲ့အခြားသူတွေလည်းတော်တော်များများရှိပါတယ်။ဒါကြောင့်ကာယေစကိုယ်၌၎င်းဇီဝတေစအသက်၌၎င်းနာဘေခာတာမငဲ့ကွက်မလွယ်ရာခြင်းကိုဥပါထာပေသည့်ဖြစ်စေ၏လို့ညွှန်ကြားထားတာကတော့ဒီအားလုံးကိုရဖို့ရာအာပေးတိုက်တွန်းထားတာပါပဲ။အဲ့ဒါကသီခာနိုင်ရင်သီခာပြီးတော့ရှင်းမှသွားဖို့ပါပဲ။ဒီမခနိုင်တော့အောင်ဝေဒနာကလွန်ကျဲလာတဲ့အခါကျတော့ပြုကြည့်ရပါတယ်။သီခာရင်နိဗ္ဗာန်ရောက်တယ်လို့ဗမာသကဘုံကဆိုထားတယ်။အဲဒါတခြားနေရာမှာတဲ့ဒီတရားထုရမှာပါပြီးတော့ရည်ကြည်ပါတယ်။ဒုက္ခဝေဒနာဖြစ်တိုင်းဖြစ်တိုင်းဒီမခမဲအမှတ်တည်းမဲ့ပြုကျင်နေရင်သမာဓိမဖြစ်နိုင်ဘူး။သမာဓိမဖြစ်တော့ညာလည်းမဖြစ်ဘူး။ဒါကြောင့်ဒုက္ခဝေဒနာတစ်ခုခုထင်ရှားပေါ်လာရင်သီခာနဲ့ညာသီခာပြီးကျင့်မှနေရတယ်။ဒီပြင်းခံနိုင်လားအောင်လုံခဲလာတော့မှအမှတ်တတိမလို့စေပဲရှင်မှရင်ပြည်ပြင်ရတယ်။ဒါကြောင့်ဒီသီခန္ဓာဟာမိရတော်ပါပဲ။ပြီးတော့မိဝဲသီခန္ဓာရှံပယ်လှမ်းလေးရာမိရများလို့ဆိုတဲ့အတိုင်းတတိယမိရကတော့ဧကံတစ်ခုကိုသင်္ခါရဆင်းရဲပြိဝေစေတီချောင်းခြင်းဤဘေးရန်တွေကျေစီရတာကိုရှောင်ရမယ်တဲ့ဒါကတော့လွယ်ပါလေဝိကိတာနဲ့နေရာကိုမသွားနဲ့စဉ္ညာမြညာနွားကြံတွေစဉ္ညာမြညာနွားကြံနေနာကိုမကနဲ့ရင်ထားကြံတွေကိုရှောင်ရမယ်ဘူကာလာမှာမတော်ကားတွေကသိကြောက်စရာကောင်းတယ်ရံကုန်မှာဆိုရင်ကားတွေကလွန်များလာနေနေ့စဉ်လိုလိုပဲကားတိုင်းမှုတွေကိုကြားနေရတယ်ဒီတန်းလင်းမှာတော့ဒါတော့များဖို့မရပါဘူးဒါပေမဲ့ကားကိုယ်တော်သတိပြုပြီးကြောင်မှပဲမကြောင်ရင်ဒုက္ခပေးသွားမှာဆိုညာတယ်။နောက်ပြီးတော့ကြောင်ရာတွေကရှိသေးတယ်။ကျင်းနေကြိုက်နေ၆ကဘာတွင်နာမသွားနဲ့။အခမ်းမတော်လို့ရှိရင်လိမ့်ကြပါမှာဆိုညာလို့ပါပဲ။ပြီးတော့သူညာခလုံးများတဲ့နေရာကိုလည်းမသွားနဲ့တဲ့။ဒါတွေဟာဘုန်းကြီးကချက်ပြောနေတာမဟုတ်ပါဘူး။ဘုရားဟောပါဠိတော်ထဲမှာကိုတရားပြဆိုထားတာတွေပါစူပေါ်တဲ့နေရာတွေသွားရင်စူးစူးပြီးနားကျင်းနေတော့တရားထုံးမှုပြတ်သွားနိုင်ပါတယ်ဒါကြောင့်ဒီလိုနေရာမျိုးတွေကိုလည်းရှောင်မှုရှင်ကြတာပါတယ်ငါတရားထုံးနေတာပဲကိစ္စမရှိပါဘူးဆိုပြီးတော့လူဆောင်ကောင်းကြီးမလုပ်ပါနဲ့မသွားတဲ့နေရာတွေကိုအရေးဆွန်ပြီးတော့မသွားပါနဲ့ညဇောတရားကဘာငယ်တမိငယ်လေးတွေကိုမိခင်ကယဉ်ယဉ်ကျေးကျေးငုံငုံဆုံးမနေသလိုပဲတဲကြီးညူစရာကောင်းတာပဲနောက်ပြီးတော့မနိစသင်္ဓာတွေနဲ့လည်းမနိစသင်္ဓာတွေလည်းရှိသေးတယ်ဘာတွေလဲဆိုရင်ကြားထုတ်နေခဲ့မှာယောက်ျားနဲ့မိန်းမတွေအချင်းချင်းမနိစဖို့ပါပဲအတူအချင်းတော့ညာတော်များမှာဒကမတွေနဲ့မနိစဖို့ပါပဲအဲ့ဒါကလည်းယောနောနိစနေရင်မဟုတ်ဘဲနဲ့လည်းအကဲရဲ့ဆွဆွဲခံရတာပါပဲဒါကြောင့်အဲ့ဒီဝိသဝါကအယုံနဲ့လည်းမနိစ္စအောင်ရှောင်ရပါတယ်အဲ့လိုရှောင်တာအားလည်းပဲဒီအားထုတ်နေတဲ့ပုဂ္ဂိုလ်မှမြည်ရတခုပါပဲဒါကတော့လွယ်ပါတယ်ခေခရင်ချင်းနေရာတာမဟုတ်ပါဘူးမသွားတဲ့နေရာတွေကိုမသွားပဲနေုံမျှပါပဲသရုတ်ထမြည်ရကတော့ဧကံတခုကိုသင်္ခါရခင်းခြင်း၍ဝိနောရေဒီပယ်ဖြောက်၏ဘယ်လာမင်းနာတွေကိုဘယ်လာရမယ်လို့ဆိုလိုပါတယ်မာရီကိုပလာမှာလဲဆိုရင်ကာမဂုဏ်နဲ့စပြီးတော့ကြံစီတဲ့ကာမဂုဏ်နဲ့စပြီးတော့ကြံစီစိတ်ကူးတဲ့ကာမဝိတက်ကိုလည်းပယ်ရမယ်သူတစ်ပါးကိုသေးပါစေပျက်စီးပါစေလို့ကြံစီစိတ်ကူးတဲ့ဇာဘာရဝိတက်ကိုလည်းပယ်ရမယ်သူတစ်ပါးကိုကိုယ်နဲ့အဖြစ်ဖြစ်နှုံနဲ့အဖြစ်ဖြစ်ဉာဏ်စက်နေဆက်ဖို့ကြံစီစိတ်ကူးတဲ့ဝိညာဝိတက်ကိုလည်းပယ်ရမယ်တဲ့ဒါကအရေးကြီးပါတယ်ကျိုးကသိမ့်မခက်ဘူးလို့ထင်နေလဲထင်နေကြမယ်ခက်ပါတယ်အများကြီးကိုခက်ပါတယ်ဒါမှမဟုတ်စပြီးတော့ကြံစည်နေတာဆိုပါတော့အဲ့ဒါလေးကိုလက်မခံမဲပယ်ဖို့ရအောင်အများကြီးခက်ပါတယ်ဘုလိုရင်နာလေးတွေကိုရဖို့ကိုတွေးကျင်တဲ့လူတွေနဲ့တွေးဖို့ကိုဖြစ်ကျင်တဲ့အတိုင်းဖြစ်ဖို့ကြံစည်နေတဲ့လူမှာအဲ့လိုကြံစည်နေတာကိုအရသာရှိတယ်လို့ထင်နေတယ်ကိုယ်တွင်းသားအနေနဲ့လည်းထင်နေတယ်။အဲဒါကိုခွန်ကြီးတို့ကကျူမှပြီးတော့ပြောရတယ်။ကြံရင်ကြံတယ်၊ကြံတယ်လို့မှတ်ပြီး
ဗရိဘာလို့ပြောရတယ်ပြီးတော့တချို့ကပြောကြတယ်ဇာအထုရတာကကျဲကြတိတာကိုစိတ်တော်မှမကူရဘူးချုပ်ကြလိုက်တာလွန်သွားရောအဲလွတ်လွတ်လပ်လပ်ကိုမနေရတော့ဘူးလို့ဥပ္ပီပြောကြတယ်အဲ့လိုပြောကြတာဟာဟုတ်တော့လေဟုတ်ပြီတာပဲဇာအမထုတ်ခင်ကဆိုရင်ကြံညာကြံတွေးညာတွေးစဉ်းစားညာစဉ်းစားလို့လွလလလနဲ့ညည်းလာကြရတာကိုဒီလိုလိုလာလာနေရတဲ့ကစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီးမပြတ်ရှုနေရတယ်ဆိုတော့သူကညာတော်တော်တောင်လေးနေတာပေါ့ဒါပေမဲ့အထုဆဒီရက်နှစ်ရက်သုံးရက်လောက်အတွင်းအသားမကြသေးခင်လောက်ပါပဲတောင်လေးတက်ပါတယ်နောက်အသားကြလာတဲ့ခါကျတော့အဲဒီလိုမပြတ်ရှုနေရတာလေးကိုကကောင်းနေတာဒီငူရမကြံတွေးရပဲနဲ့ခြေတိုင်းခြေတိုင်းကိုလိုက်ပြီးမပြတ်ရှုနေရတာကိုမပြတ်ရှုနေရတာကိုကရတာပေါ်ပြီးတော့အမှန်တန်ကောင်းနေတာစမ်းပတ်ကြည့်ပါတရားရတာဘယ်လောက်ကောင်းလဲဆိုတာကိုကိုယ်တိုင်သိရပါလိမ့်မယ်ဘုန်းကြီးတော်သနာဟိတာမှာနိုင်ငံသားပုဂ္ဂိုလ်တွေလည်းလာပြီးအားထုတ်ကြပါတယ်အဲဒီနိုင်ငံသားတွေကတော့အများအားဖြင့်ဘုန်းကြီးတော်ပြနေတဲ့တရားလုံ90အကြောင်းကိုသိမသိကြပါဘူးသရာတရားရှိလို့သာလာပြီးအားထုတ်ကြပါရဲ့အာရုဃာသမှာသူတို့ကဘယ်လိုပြောကြလဲဆိုတော့သူတို့နောက်နိုင်ငံသားတွေကစာမကြည့်ရရင်မြည်ရဘူးဒါကြောင့်စာမကြည့်ရဘူးစာမရရဘူးဆိုတာဟာသူတို့တဲ့အမတော်ဝင်လေးပါတယ်တဲ့ဟုတ်တယ်သူတို့မှာစာကြည့်စာရေးတဲ့ဘက်ကအမတော်ဝါဒနာပါနေတယ်အချိန်ညာရင်သူတို့ကစာကြည့်နေရတဲ့စာရေးနေရတဲ့ဇာောင်းနေနေတာပြတ်တယ်လို့မရှိလာဘူးဒါကြောင့်စာမကြည့်ရစာမရတာသူတို့တဲ့အမတန်တောင်းလေးနေကြကြပေးလိမ့်မယ်ဒါပေမဲ့စာကြည့်စာရေးနေတယ်ဆိုတာဟာဒါန်ခပလီဘောရာတပါဝင်မယ်